โอเคดร.อีเมียเมย์ครับကျွန်တော်တို့ဒီ autism လို့ခေါ်တဲ့ဒီကလေးငယ်ဘဝနဲ့စဖြစ်လာတဲ့ဒီပေါင်းစင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂနဲ့ဒီဝတ်သက်ကာကွယ်ဆေးထိုးရတယ်မပတ်သက်ဘူးဆိုတာကိုကျွန်တော်တို့သက်သေပြခဲ့ပြီးတဲ့အကြောင်းလေးကိုပြောပြပြီးမှဒီတစ်ခေါက်တော့ဒီ autism ယောဂဖြစ်ရခြင်းနဲ့အဲ့ဒီယောဂအကြောင်းလေးကိုပြောဖို့စီစဉ်ထားပါတယ်။အဲ့ဒီတော့ဒီ autism ယောဂဆိုတာဘယ်လိုမျိုးဆိုတာလေးကိုရှင်းပြပြီးတော့ဒီဖြစ်နေတဲ့အနေအထားဘယ်လောက်ရှိလဲဆိုတာပါဆက်ရှင်းပြပေးပါလားဆရာမ။က
လေးတွေမှာအခုဖြစ်တဲ့လို့လူတွေသိလာကြတဲ့ autismယောဂါလို့ခေါ်ရင်လည်းရတယ်ပေါ့နော်ဒါပေမဲ့ကျမတို့ကတော့ဒါကိုတခြားသောကလီစာတွေမကောင်းဘူးဖြစ်နေယောဂါတွေနဲ့အထည်လွဲမှာဆိုလို့ဒါကလီမှာအခုဖြစ်တတ်တဲ့ပေါင်းစင်းဆက်ဆံရေးနဲ့ပတ်သက်ပြီးပုံမှန်မဖြစ်တတ်တဲ့အနေအထားလေးတစ်ခုလို့ပဲရင်းသေးချင်ပါတယ်ကျမတို့လူနာတွေကိုအဲ့လိုပဲရှင်းပြလေးရှိပါတယ်ယောဂါဖြစ်တဲ့အနေအထားကိုပြောရရင်တော့ကျမတို့ကလည်းအများရန်ဒီပါလောက်ဒီလိုကလေးတွေကိုလက်ခံပြီးတော့မှကြီးစုပေးနေရတဲ့ဆိုတဲ့အတွက်ကြောင့်ကျမတို့အဖို့ကတော့တဖြည်းဖြည်းပိုပြီးများလာတယ်လို့ခံစားမိပါတယ်ဒီလိုမျိုးတဖြည်းဖြည်းများလာတာကတော့ဒီကလေးတွေမှာဖြစ်တတ်တဲ့ autism ဆိုတဲ့အကြောင်းကိုလည်းပဲဒီပါရီအနေနဲ့ဆရာဝန်ကြီးအနေနဲ့ကပိုပြီးသတိထားမိလာကြတယ်ပိုပြီးသိလာတဲ့အတွက်ကျမတို့စီကိုလွှဲပေးတဲ့အတွက်လည်းပိုပြီးများများတွေ့ရတယ်လို့ထင်ပါတယ်နောက်တစ်ခုကတော့ကြောင်းလဲလာတဲ့လူမျိုးစနစ်ပေါ့နော်အဲမိသားစုတွေကအားလုံးမိသားပေါ့အထူးရှိအဖေရောအမေရောပေါ့အလုပ်ထွက်ပြီးတော့လုပ်ရတဲ့ကလေးတွေနဲ့အတူတူချိန်ပေးတကားပြောတာဆော့ပေးတာအချိန်ပေးနိုင်တာကနည်းသွားပါတယ်အဲ့တော့ကျမမြင်တာကတော့ကလေးတွေအတွက်ပေါ့နော်ဟိုမိသားတွေနဲ့ဆလဲတကင်းနေတာနဲ့နွေးနွေးထွေးထွေးနေတာဟာဒီလိုအခြေအနေမျိုးတွေကိုသိပြီးတော့မဖြစ်စီပေါ့နော်။နောက်
ဟုတ်ကဲ့ဆရာမ။အဲ့ဒီတော့ဒီခုနကမိသားစုနဲ့ဒီဖလဲတကင်းမနေနိုင်တဲ့အပေါ်မှာပေါ့နော်။ဒီဖြစ်နိုင်တဲ့အနေအထားတစ်ခုအပြင်တခြားဆရာမကြီးဒီယောဂါကိုဖြစ်စေနိုင်တဲ့ဒါမှမဟုတ်ချင်းလဲဒီယောဂါဖြစ်ဖို့အန္တရာယ်ဖြစ်စေနိုင်တဲ့အချက်တွေရှိသေးလားဆရာမ
။ပြောရရင်တော့ဒီပိဋိထကဘာမှယောဂါအခံမရှိဘဲနဲ့ဖြစ်တဲ့ autism ကိုကျမတို့က primary autism လို့ခေါ်ပါတယ်။အဲနောက်ကွယ်မှာယောဂအခြေခံတစ်ခုခုထပ်ပြောတော့မှရှိပြီးအဲယောဂရဲ့နောက်ဆက်တွဲအနေနဲ့ဒီလိုလက္ခဏာမျိုးတွေနဲ့တွဲပေါ်လာတယ်ဆိုလို့ရှိရင် secondary autism လို့ခေါ်ပါတယ်။အဲတော့ primary autism ဆိုတာကတော့များသောအားဖြင့်သူ့ရဲ့ဗီဇအရပဝင်းကျင်အရဖြစ်လာတဲ့ autism ရှိပါတယ်။အဲလို primary autism ဒီမှာဆိုလို့ရှိရင်သူ့ရဲ့ပဝင်းကျင်ကမမိကနှစ်ပါးကိုယ်တိုင်ကသူ့ရဲ့မောင်နှမကြီးကိုယ်တိုင်ကautism လို့သတ်မှတ်ရတော့အောင်လက္ခဏာတော်တော်များများရှိရစေရင်တော့အဲ့လိုကလေးမျိုးလေးဒီမှာကသူတို့ကိုယ်တိုင်ရဲ့ autism သတ်မှတ်လို့ရတဲ့ရာဇိုင်းဆောင်ပုံများရပေါ့ဗျာအဲ့ဒါမိဘတွေကသူတို့ကိုယ်တိုင်မှသိမပြောတာအဲ့တော့ကလေးကိုလည်းသိမပြောဘူးပေါ့နော်ဆိုတော့ကျမတော့အဲ့လိုဘဝင်းကျင်ရောဗီဇရောလို့ယူဆပါတယ်အဲ့ primary autism ဆိုရင်တော့ secondary autism ကတော့တခါတလေကြားလို့ရှိရင်ကျမတို့နိုင်ငံမှာလည်းတွေ့ရတာများပါတယ်ခဲစိတ်ပင့်လူမျိုးကြီးနောက်တစ်ခါတလေတချို့နိုင်ငံတွေမှာကတော့ mercury အစိတ်ပင့်တလို့မျိုးကြီးအဲ့လိုမျိုးပေါ့နော်ဒါပဝင်းကျင်ရဲ့ဒီကျန်းမာရေးကိုထိခိုက်စေနိုင်တဲ့ကိစ္စတွေကနေပြီးတော့မှသွားပြီးတော့အုံနောက်ဒီအာယုံကြောတွေမှာပဝင်းဖွဲ့စည်းရဲ့အစိတ်ပိုင်းလေးတွေဖြစ်ပေါ်ဖို့အတွက်ကိုနှောက်ရှက်သွားပြီးတဲ့အတွက်အဲဒီဆက်အုံနောက်ဖွင့်ပြုံးအာယုံကြောဖွင့်ပြုံးမှုတွေအကုန်လုံးကိုထိခိုက်သွားတဲ့အတွက်သူတို့မှာဉာဏ်ကြီးလဲနေမယ်ခဏပြောလို့ autism ရဲ့လက္ခဏာတွေပါတွေ့ပြီးတော့တွေ့ရမျိုးကြီးပေါ့နောက်တစ်ခါတလေလည်းတချို့တော့ခနာကိုရဲ့ဇီဝကံမဖြစ်စင်မှာပုံမွေးရပါပြီကြအရာအုံမှန်အတိုင်းလုံနိုင်တဲ့အခါမှာဒီအုံနောက်ရဲ့ဆက်သွယ်ချက်ဒီမှာလေးပဲအားမင်းသွားတဲ့အတွက်အဲ့လိုမျိုးယောဂအခြေခံရှိတဲ့ကလေးဒီမှာလေးပဲဒီ autism ရဲ့လက္ခဏာလေးဒီလိုမျိုးတွေ့ရတတ်တယ်။နောက်အတက်ယောဂလိုမျိုးလေးတွေနဲ့တွဲပြီးတော့လည်းလာတတ်တယ်ပေါ့နော
်။ဟုတ်ကဲ့ဆရာမကြီးမဖြစ်အောင်ကာကွယ်နိုင်တဲ့အနေအထားရောဘယ်လိုရှိလဲ
။ခုနကကျမတို့ပြောသလိုမျိုးပေါ့နော်။primary autism မှာဆိုရင်တော့မျိုးရိုးဗီဇအားဖြင့်ခုနကပြောသလိုမျိုးမိသားစုနဲ့အချင်းသေးတာနောက်ကိုယ့်ရဲ့ကလေးတွေနဲ့စကားပြောဆိုပြီးတာမျိုးရိုးထွေးထွေးတို့နဲ့ညီပြီးတယ်စော့ပြီးတယ်ဒါတွေကတော့အထောက်အကူဖြစ်ပါတယ်ဒါပေမဲ့ဒါတွေကတော့တရားရဂိုင်းနှုံးကာကွယ်နိုင်တယ်လို့တော့ကျမကမပြောလို့ပါဘူးအဲ့တော့အဲ့လိုမျိုးမိသားစုနဲ့အချင်းသေးနေခြင်းအားဖြင့်လည်းမတင်ကားစရာကောင်းတဲ့လက္ခဏာကြီးတွေ့လာမယ်ဆိုလို့ရှိရင်လည်းတည်ကျွမ်းနာလေတဲ့သူတွေနဲ့တိုင်းရင်ပြီးတော့မှပါလုတ်တင်တယ်လေဆိုရက်ကိစ္စကိုဆွေးနွေးပြီးစောစောစီစီလုတ်ပြီးခြင်းအဖြစ်ဒါဆိုကျမတို့က autism ကို autism spectrum disorder လို့ခေါ်ပါတယ်အပြည့်အစုံက ဆိုလိုချင်တာကတော့လက္ခဏာနည်းနည်းပါးပါးပဲရှိရဲ့ကလေးတွေကနေပြောတော့မှတကယ်ကိုသိသာသာနဲ့ပြင်းပြင်းထန်ထန်လက္ခဏာရှိရဲ့ကလေးတွေအထိပါဝင်နိုင်တယ်ပေါ့အဲ့တော့ခုနကပြောလို့မျိုးလက္ခဏာလေးတွေကိုနည်းနည်းပါးပါးအနည်းချင်းတော့စာတွေ့ရဲပဲဖြစ်ခုနကပုံပြီးသတိထားပြီးကလေးတွေနဲ့အဲနီးကတက်နေပြီးမယ်သူတို့ကိုလှုံ့ဆော်ရတဲ့အနေနဲ့ဒီစကားကြီးပြောပြီးမယ်စော့ပြီးမယ်အဲ့တော့ကိုကိုတိုင်းကိုတက်သမျှလုံးလို့အဆင်မပြေဘူးခုနကပြောလို့နားလေတဲ့ဒီစီခေါ်ပါမယ်ဆိုရင်တော့သူတို့ကတော့ဒီလိုမျိုးကလေးတွေကိုလေ့ကျင့်ပေးနေတဲ့အဲအကြောင်းကလေးတွေဆရာကြီးဒီကိုသူတို့ကညွှန်ပြပေးနိုင်ပါတယ်အဲ့ဒီအကြောင်းတွေနဲ့ဒီဆရာကြီးရဲ့အကူအညီနဲ့မိဘရဲ့အကူအညီနဲ့ဆိုလို့ရှိတော့အဲ့လိုတချို့ယောဂလက္ခဏာနည်းနည်းပါးပါးပဲရှိရဲ့ကလေးတွေဆိုလို့ရှိရင်ဉာဏ်ဉာဏ်တိုးတက်ပါတယ်ပုံမှန်အကြောင်းဒီမှာတော့မှလိုက်နိုင်တယ်ပေါ့နော်စာသင်နိုင်တယ်ဘာလို့လဲဒီလို primary autism ဆိုရင် intelligent ဉာဏ်ကြီးအပိုင်းအပိုင်းကသူတို့မှာပြဿနာမဟုတ်ပါဘူးသူတို့နဲ့ကိုယ်နဲ့ဆက်တွေ့တဲ့အဥ္စာကထူးခြားနေတဲ့အတွက်ကြောင့်ကိုကလည်းသူတို့နားလေတော့အောင်မဆက်တွေ့တတ်ဘူးသူတို့ကလည်းကိုနားလေအောင်ပြန်ပြီးဆက်တွေ့တတ်ဘူးအဲ့ဒီလိုမျိုးแกขึ้นนี่แหละမျိုးဆိုတော့ခုနအကြောင်းနေမှာတွားပြီးတော့မှ training နေယူမယ်။နောက်ခုနလိုလေ့ကျင့်တင်ကြလိုက်မယ်ဆိုရင်အဲ့ဒီ gap ကြီးကဈာထဲမှာနည်းသွားမယ်ပေါ့။နည်းသွားလို့ရှိရင်ခုနလို main street school ကိုသူတို့တွားတဲ့အခါမှာလေအဲ့ကြက်တနာလေးမရှိတော့ဘူးပေါ့နော်။ဒါဆိုတော့အကြောင်းကကလေးကအကင်းအားနဲ့မတူပဲ꿰ပြားနေရင်တခြားသောကိစ္စတွေကဝင်လာနိုင်တယ်။အဲ့လိုဝင်လာလို့ရှိရင်เจ้านี่ผู้เคสอ่ะผู้แค่ๆตัวไปนะเนาะ
โอเคเจตุเมียให้เชิญมาเชิญมา